အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနှစ်ပေါင်း160ကျော်တပ်တန်းရှိတဲ့ရှေးဟောင်ကျေးခေါင်းလောင်းတလုံးကိုတူးဖော်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်နဲ့တိမ်ပီမြို့နယ်ကြားမှာမိုင်းမုန်းနဲ့ခြုံခိုတိုက်ခိုက်ခံရလို့ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တယ်ဆိုတာနဲ့ကိုကလက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကို1950အရေးပေါ်စီမံချက်အဥပဒေပုံမှန်နဲ့ဖန်ဝရန်ထုတ်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါသတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အမ်းမြုံမှာနှစ်ပေါင်း160ကျော်တပ်တန်းရှိတဲ့ရှေးဟောင်းကျေးခေါင်းလောင်းတလုံးကိုတူးဖော်တွေ့ရှိခဲ့ပါတယ်အဲ့ဒီခေါင်းလောင်းကိုဧပြီလ9ရက်နေ့ကအမ်းမြုံလင်းရင်ကွင်းရက်အတွင်းမှာရှိတဲ့ချောင်းမှာနေလတ်တစ္ဆာကုမ္ပဏီကစီမံကိန်းတစ်ခုအတွက်မြေတူးရာကနေတွေ့ရှိတာဖြစ်တယ်လို့လင်းရင်ကွင်းရက်အုပ်ချုပ်ရေးမူဦးပခင်ကပြောပါတယ်အခုအခါအဲ့ဒီခေါင်းလောင်းကိုမြို့နယ်အုပ်ချုပ်ရေးရုံးမှာတင်စီထားပြီးအမ်းမြုံမှာရှိတဲ့ဓာတ်ပေါင်းစုစည်တီမှာရှေးဟောင်းအမွေနှစ်တစ်ခုအနေနဲ့ထားစီခြင်းနဲ့လို့မြို့ခံတွေကပြောပါတယ်အဲ့ဒီခေါင်းလောင်းဟာဒုတလက်မအဝ10လက်မခွဲအမြင့်16လက်မလုံးပတ်32လက်မခွဲရှိပြီးကျေးရောင်ဖြစ်တယ်လို့သိရပါဗျ။ခေါင်းလောင်းမှာတက်ဂရစ်1273ခုနှစ်ကအလူရှင်ဦးပြောင်ရှင်နဲ့မိသားစုကလူဒန်းထားတာဖြစ်တယ်လို့စာတမ်းရေးထိုးထားပါဗျ။
ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့နယ်နဲ့ဒိန်ညီမြို့နယ်ကြားမုံလီနတ်စင်ကုန်းမှာအမိမတီလက်နက်ကင်အဖွဲ့တစ်ခုကနေမိုင်းပုံးခြုံခိုတိုက်ခိုက်မှုကြောင့်ဒေသခံတအူးတေဆုံးသွားပြီး3ဦးတန်ရန်ရရှိခဲ့ပါတယ်။တန်ရရသူ3ဦးနဲ့ကိုတန်းချောင်းတူမခေါင်နန်းဟာတန်ရပြင်းထန်ပြီးမန္တလေးဆေးရုံမှာအရေးပေါ်ခွဲစိတ်ကူတခံနေရတယ်လို့မိသားစုဝင်ကိုစေရလင်းကပြောပါတယ်။ဧပြီလ14ရက်နေ့ကလောက်ကင်ဒေတာဘက်ကိုစစ်ထောက်ပံ့ပစ္စည်းပေးပို့မယ်ရင်တန်းကိုဖြတ်ကျော်မောင်းနေရင်ခြုံခိုတက်ခိုက်ခံရတာပါ။ဒီတိုက်ခိုက်မှုကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့လက်ချက်လို့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတွေကစွပ်စွဲပြောဆိုနေပေမဲ့ SSPP SSA ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်
။နှစ်ပေါင်း100ကျော်အကြာတက်တန်းရှိပြီးဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်အချင်းထောင်နေရာအစားကြိတ်မရောမြို့နယ်ရေတွင်းကုန်းကြီးရွာအနီးကိုပြောင်းရွှေ့သွားမှာဖြစ်ပါတယ်။အခုလိုထောင်ပြောင်းရွှေ့တဲ့ကိစ္စရဟာရခိုင်အစိုးရလက်ထက်ကတည်းကချမှတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ပြည်ထောင်စုအစိုးရရဲ့ဘတ်ဂျက်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့မွန်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။မော်လမြိုင်အချင်းထောင်ရဲ့မူလမြေနေရာမှာမြို့ပြစီမံကိန်းလှုပ်ဆောင်သွားဖွယ်ရှိတယ်လို့ဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။လက်ရှိဆောက်လုပ်နေတဲ့ကြိုက်မရောအချင်းထောင်ကို2015-2016ဘဏ္ဍာနှစ်မှာအပြည့်သက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မြန်မာမျိုးတက်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်လက်နက်ကင်အဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတရုတ်မြန်မာနယ်စပ်ရှင်ခုတ်ထံဒေသမှာအခုတင်းပအတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။အခုလ13ရက်နေ့တုန်းကတရုတ်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ရဲ့လက်နက်ကြီးကြားရောက်ခဲ့တယ်လို့တန်ချက်ကကားတွေအုံပြတာမျိုးလည်းတွေ့ရှိရတယ်လို့ကိုကန်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်အရကိုကန်လက်နက်ကင်တပ်ဖွဲ့ရဲ့စစ်ရေးအရအရေးပါတဲ့တောင်ကုန်းတွေသိမ်းပိုက်နိုင်ခဲ့ပြီးကိုကန်လက်နက်ကင်တပ်ဖွဲ့ရဲ့လက်နက်တွေနဲ့ကြီးတွေကိုသိမ်းဆည်းရမိထားတယ်လို့တရင်တွေထုတ်ပြန်ထားပါတယ်
။မြင်တာကိုတက်တက်ပြောမယ်မော်လမြိုင်လူငယ်တန်ချက်အဖွဲ့ရဲ့တကြံအကြုံနေည CSO မန်တပ်ဖြစ်တဲ့ຫນွေဦးတန်လွင်မန်တပ်မှာဖျော်ဖြေနေစဉ်မော်လမြိုင်မြို့နယ်စီပင်တရားရေးကော်မတီဥက္ကဋ္ဌဦးအောင်မင်းကနေဖျော်ဖြေမှုကိုရပ်တန့်ပေးဖို့တားမြစ်ခဲ့ပါတယ်။မော်လမြိုင်မြို့နယ်စီပင်တရားရေးကော်မတီဥက္ကဋ္ဌကစင်အောက်ကနေဖျော်ဖြေမှုကိုရပ်ပေးဖို့မရပ်ပေးပါကရဲခေါ်ပြီးဆွဲချခိုင်းမယ်ဆိုပြီးပြောဆိုခဲ့တယ်လို့တန်ချက်အဖွဲ့ခေါင်းဆောင်ကိုကြည်စော်လွင်ကပြောပါတယ်။မော်လမြိုင်လူငယ်တန်ချက်အဖွဲ့ဟာတန်ချက်ဖျော်ဖြေမှုကိုသက်ဆိုင်ရာကနေတရားဝင်ခွင့်ပြုမိန့်နဲ့လောက်တာဖြစ်တယ်လို့လည်းကိုကြည်စော်လွင်ကပြောပါတယ်။မော်လမြိုင်လူငယ်တန်ချက်အဖွဲ့အနေနဲ့ CSO မန်တပ်မှာတမ်းမြစ်ခံခဲ့ရပေမဲ့ကြံမန်တပ်တွေမှာဆက်လက်ဖျော်ဖြေခဲ့ကြပါတယ
်။အခု သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန့်လက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကိုလောက်ကင်တိုက်ပွဲတွေနဲ့ပတ်သက်ပြီးမှားယွင်းတဲ့သတင်းအချက်အလက်တွေကိုမီဒီယာတွေမှာပြောဆိုနေတယ်ဆိုပြီး1950အရေးပေါ်စီမံချက်အဥပဒေပုံမှန်၅ကကြီးနဲ့၅ငါပုံမှန်နဲ့ဖန်ဝရန်ထုတ်ထားခဲ့ပါတယ်။ဦးထွန်းမြတ်လင်းကတော့ဒီမိုကရေစီကျင့်စဉ်အရအမှန်တရားတွေကိုမီဒီယာတွေကိုပြောဆိုဖြေကြားခဲ့တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအင်ကနေခုလိုတင်ဆက်ထားပါရရှင်
။အမှန်တရားကိုလွတ်လပ်စွာပြောဆိုခွင့်ရှိတယ်ဆိုတဲ့ဒီမိုကရေစီကျင့်စဉ်ရမီဒီယာတွေကိုပြောဆိုဖြေကြားခဲ့တယ်လို့ကိုကလက်နက်ကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။ကျွန်တော်လွတ်လပ်စွာပြောရေးဆိုခွင့်ရှိတာပဲဗျ။အမှန်မှန်ဆိုရင်တော့နော်ဒီမိုကရေစီနိုင်ငံလည်းပြောပါတယ်။ကျွန်တော်သိထားတော့တော့ဒီမိုကရေစီနိုင်ငံကြီးလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်ခင်ဗျ။ဒါပေမဲ့ကျွန်တော်ပြောတဲ့ဟာကြီးလည်းအမှန်ကန်ဒီပါခင်ဗျ။ရှေ့တန်းမှာရှိတဲ့သမ္မတသားတွေရဲ့စိတ်ဓာတ်ကိုကျစေတယ်လို့ကျွန်တော်ကပြောလာတော့ကျွန်တော်ထပ်နိုင်ပါဘူးခင်ဗျ။
အစိုးရအနေနဲ့ကိုကတိုက်ပွဲနဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းရဲ့သတင်းထုတ်ပြန်မှုပေါ်ဖန်ဝရန်ထုတ်စားပေမဲ့လည်းအစိုးရကိုယ်တိုင်ကသတင်းမှထုတ်လွှင့်မှုတွေရှိနေတယ်လို့လည်းသူကဆက်ပြောပါတယ
်။သူတို့ဖန်အနေမှာတဲ့သတင်းတွေထုတ်ပြန်တော့ပေါ့ဘယ်သူကတော့ပြောတရားပြောမှာလဲ။အဲ့ဒါကိုကြတော့ဘာလို့မထင်းနေနေမလုပ်တာလဲ
။စစ်ခုံရုံးအနေနဲ့အခုလိုဖန်ဝရန်ထုတ်တဲ့နဲ့ပတ်သက်ပြီးတော့လူခွေရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့မန္တလေးမြို့ကတရားလွှတ်တော်ရှိနေဦးမြင့်တင်ကအခုလိုတုံ့တက်ချက်မျိုးပေးထားပါတယ
်။ဥပဒေကကျွန်တော်တို့ကလွှတ်တော်ပေါ်လာပြီးဖြစ်တဲ့အတွက်ဥပဒေကလွှတ်တော်ကနေပြဋ္ဌာန်းမှဖြစ်တယ်လို့ဒီစဲဥပဒေတွေကိုလွှတ်တော်ကမဖြတ်သိမ်းသရွေ့လေဒီစဲဥပဒေတွေအတိုင်းဆက်ပြီးတော့ရှင်းသုံးလို့ရနေတယ်ခင်ဗျ။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီကန်သက်တဲ့ပေါ့ဒီပေါ့အခြေအနေနဲ့ပတ်သက်တဲ့ရှင်းသုံးတဲ့နေရာတွေမှာဒိုင်းဒေသကြီးနဲ့ပြည်နယ်တွေဒေသလိုက်ဆွဲပြီးတော့စစ်အုပ်ချုပ်ရေးကိုပေးဖို့တွေဖွဲ့စည်းပုံမှာပါလာတယ်ခင်ဗျ။စစ်အုပ်ချုပ်ရေးကိုပေးလိုက်တဲ့အခါမှာအဲ့ဒီဒေသမှာဆက်ဆံရာကနေပြီးတော့ဥပဒေတွေနဲ့အုပ်ချုပ်တာတွေစီမံခန့်ခွဲတာတွေဖွဲ့စည်းပုံအခြေခံဥပဒေရလုပ်ခွင့်ရှိသွားလို့ဖွဲ့စည်းပုံအခြေခံဥပဒေရလုံနေလို့ပါခင်ဗျ။
1950ပြည့်နှစ်အရေးပေါ်စီမံချက်အဥပဒေအပြင်1962ခုနှစ်ကထုတ်ပြန်ထားတဲ့ဥပဒေတွေဟာဒီစဲဖြစ်နေတယ်လို့စစ်ခုံရုံးအနေနဲ့လည်းတပ်ဆိုင်ရာဒီစဲဥပဒေတွေကို30ခွေရှိနေသေးတဲ့အတွက်အခုလိုတုံ့ပြုပြီးဝရမ်းထုတ်တာဖြစ်တယ်လို့သူကဆိုပါတယ်။အခုလိုဖန်ဝရမ်းထုတ်ခံထားရပေမဲ့လည်းတိုက်ပွဲဖြစ်ပွားမှုတွေနဲ့ဒေသတွင်းအခြေအနေနဲ့ပတ်သက်ပြီးသတင်းမှန်တွေကိုဆက်လက်ပြောဆိုသွားရမှာဖြစ်တယ်လို့ဦးထွန်းမြတ်လင်းကပြောပါတယ်ခင်ဗျာ
။ဆက်ပြီးတော့ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားကဧပြီလ9ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်အန်တင်ကျောက်မီးသွေးစက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့Toyota ကုမ္ပဏီနဲ့ပြည်ထောင်စုအဆင့်လက်စစ်စွမ်းအင်ဝင်ကြီးဌာနတို့ကစက်ရုံတိစောက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကြမီသွေးသုံးစက်ရုံတိစောက်ရေးစီမံကိန်းပေါ်ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေအမြင်ဘလို့ရှိနေပါသလဲဆိုတာကိုမီးရင်စနိုင်းရဲ့စူးစီးချက်ကိုနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်။
ဒေသခံပြည်သူလူထုတွေနှီးမျိုးစုံနဲ့ကန့်ကွက်နေနေတဲ့ကြားကပြည်ထောင်စုအစိုးရအနေနဲ့ကြောက်မီးတွေးစေယုံစီမံကိန်းတိစောက်ဖို့တိုယိုထိုင်းကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တာဟာလူထုရဲ့သဘောထားဆန္ဒကိုဥပက္ခပြုလိုက်တာလို့ရေးမြို့လူမှုအကျိုးဆောင်ဖွဲ့အတွင်းရင်းမှူးဦးအောင်နိုင်ဝင်းကပြောပါတယ
်။ဒါဒေသခံလူထုရဲ့သဘောဆန္ဒကိုလက်မခံမဲနဲ့သူတို့သဘောနဲ့သူတို့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးရလို့မြင်တယ်။ကျွန်တော်တို့ဒေသခံအနေနဲ့NN ဒေသပေါ်လေးဖာလိန်ဒေသကန်နဲ့ရင်းမွနယ်ဒေသကန်ကြီးရဲ့သဘောဆန္ဒကိုကျွန်တော်တို့ပုံစံမျိုးစုံနဲ့ပြင်ပြခဲ့ပြီးလည်းဖြစ်ပါတယ်။အဲ့ဒါကိုဥပက္ခပြုပြီးတော့သူတို့သဘောသူတို့ဆောင်ပြီးလုပ်တာပါ။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကလုံးဝကန့်ကွက်ပါတယ်။လက်ပြီးကန့်ကွက်မယ်
ဒေတာဖွံ့ဖြိုးတိုးတဲ့ရေအတွက်ကြောက်မီးသွေးတုံးဒါပေးစက်ယုံကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားရမယ်လို့ရေးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မြင့်မြန်တန်းကပြောပါတယ်
အဲ့ဒီရှိတယ်ဆိုရင်တော့ဘလို့နီးနဲ့အကောင်းဆုံးဖြစ်အောင်မရှိဘူးဆိုတာတော့ကျမတို့မပြောလို့ခြင်းပါ။ဒါဆိုတော့အကောင်းနဲ့အဆိုးဆိုတာတွင်တွဲလာမှာပဲ။ဒါပေမဲ့ဒီဆိုးကျိုးကိုဘလို့လုံနေအောင်ဘလို့ထိန်းချုပ်လို့ရနိုင်အောင်ဒါတွေပဲကျမတို့ကလေ့လာရမယ်။ဒါကျမတို့ဒေတာဖုတ်ပြဖို့အတွက်ကကျမတို့ကတော့အကောင်းဆုံးကိုတောင်းရရမှာပဲပေါ့
။ဧပြီလ9ရက်နေ့ကမွန်ပြည်နယ်လွတ်တော်17ကြိမ်မြောက်အစည်းအဝေးမှာကြောက်မီးသွေးစေယုံနဲ့ပတ်သက်ပြီးအစိုးရအဖွဲ့အစည်းနဲ့လေ့လာခွင့်ပေးထားတဲ့အစီအစဉ်ရှိကြောင်းလက်ခံဆောင်ရွက်ခွင့်ပေးထားခြင်းမရှိသေးကြောင်းဆွေးနွေးခဲ့ပါတယ်။အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာပြည်내အစိုးရမှများစွာတာဝန်ရှိတယ်လို့ချောင်းစုံပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်။ဒီနေ့ပဲသူတို့ပြောတယ်နောက်တစ်ရက်သူထိုင်းကအမွေထိုးလိုက်တယ်ဆိုတာဒါအစိုးရနဲ့လည်းအမှန်တော့ဝန်ကြီးလာပြီလို့တာဝန်တော်ပုံကြလာပြီလို့ကျွန်တော်ကတော့ဒီလိုပဲရိုးရိုးမြင်တာပေါ့နော်။
လ Yes, Swayunji Tana, Yalyasis Mangang Tanane, Doyo Tangum Nido, Mumbine, Jamid with only a set up, Sayong di Sapo, the Bodunji Chamado, Sayongo, Lamen, Natasa Chakunema, Sasa Lotama Pippi, Doyo Tangum Niani, American Dollar, Nitrama Shipilian, a don't you drama Pippade, Ta Tonya Shisem, Magawat Topo, Season Tabido, Nitong says, I chok chok Tarelo, Gomni, a website Saminama, Popia Tavare.
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်အမ်မြွနယ်မှာနှစ်ပေါင်း၁၆၀ကျော်တပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းကျေးခေါင်းလောင်းတလုံးကိုတူးဖို့တွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းလမ်းရှုံးမြွနယ်နဲ့တိန်နီမြွနယ်ကြားမုံလီနတ်စင်ကုန်းကားလမ်းမှာအမိမတိလက်နက်ကင်အဖွဲ့ကနေမိုင်းဘုံနဲ့ခြုံခိုတိုက်ခိုက်ခဲ့မှုကြောင့်ဒေသခံတဦးသေဆုံးပြ
တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပ
ါ။ထိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။